Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2025ခုနှစ်မတ်လ9ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုံးလေးပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့30တို့အပြင်စနေတနင်္ဂနွေမှာဆိုင်းလိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုံးလွှင့်ပေးမှာဖြစ်ပါတယ်ရှင်။တနင်္ဂနွေညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါ။ဒီညဘက်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးသွားမှာပါ။ဒီအမေရိကန်သမ္မတအိမ်ပြည်တော်အပြင်ဘက်မှာလက်နက်ကင်တူကိုဒီအမေရိကန်အထူးလုံခြုံရေးတပ်ဖွဲ့ဝင် Secret Service တွေကပစ်ခတ်ပြီးတော့ဖမ်းဆီးလိုက်ပါတယ်။နောက်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုမနက်ဖြန်မှာဆော်ဒီအာရေဗျာနိုင်ငံကိုသွားဖို့ရှိပါတယ်။နောက်ဒီထိုင်ဝမ်အနေနဲ့ခွဲထွက်ဖို့အချိန်မြင့်လှုပ်ဆောင်မယ်ဆိုလို့ရှိရင်တရုတ်နိုင်ငံအနေနဲ့တင်းတင်းကြပ်ကြပ်ကင်တွယ်သွားမယ်အကြောင်းတရုတ်စစ်တပ်ကပြောပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရသတင်းအနေနဲ့အတူရှေ့သတင်းဘက်မှာစတင်မယ်။ကုလအတွင်းမှုချုပ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာရိုဟင်ညာအရေးကိုအလေးပေးဆောင်ရွက်နိုင်ခဲ့မယ်လို့ရိုဟင်ညာဒုက္ခသည်တွေကမျှော်လင့်နေပါတယ်။ဒီအမေရိကန်ပြည်ထောင်စုကိုလေချောင်းကနေရောက်လာတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့စိုးရိမ်စိတ်တွေတိတ်မများဖို့နယူးယောက်ကလူဝင်မှုကြီးကြပ်ရေးရှေ့နေကတိုက်တွန်းလိုက်ပါတယ်
။သမရထုတ်လိုက်တဲ့ဒီကနကနောင်းကအမေကျော်ညာစာ73ခုရှိအဲ့လူဝင်မှုကြီးကြပ်နဲ့ပတ်သက်တဲ့အမေကျော်ညာစာ73ခုရှိတယ်။အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနိုင်တာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ်။
မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာပြည်စုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတအိမ်ဘူရိုအပြင်ဘက်မှာဒီလက်နက်ကင်တူကို Secret Service American Two လုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီကနေ့မတ်လ9ရက်တနင်္ဂနွေနေ့အစောပိုင်းဒီပြစ်ခတ်မှုဖြစ်ပြီးတော့မကြာခင်မှာပဲ Secret Service ကသတင်းထုတ်ပြန်တာပါ။သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့မနေ့အိမ်ပြီးတော့မှရှိမနေပဲဖလော်ရီဒါပြည်နယ်ကိုရောက်နေပါတယ်။ဒီအမေရိကန်အထူးလူမျိုးရေးတပ်ဖွဲ့ Secret Service ပြင်ပဆက်ဆံရေးအကြီးအကဲအန်တိုနီဂူဂျီလီယယ်မီကအိန္ဒိယနာကနေဝါရှင်တန် DC ကိုလာတဲ့ဒီအသေးခံလှုပ်ချက်လူသူရဲ့ပုံပန်းသဏ္ဍာန်အချက်လက်တွေကိုဒေသခံရဲတပ်ဖွဲ့ကပေးပို့ထားတာကြောင့်သူတို့အနေနဲ့ရရှိထားတယ်လို့ဆိုရတယ်။ဒီရရှိထားတဲ့အချက်အလက်နဲ့ကိုက်ညီသူကိုအိမ်ပြီးတော့အနီးမှာ Secret Service တပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့ပြီးတော့ရပ်ထားတဲ့သူ့ရဲ့ကားကိုလည်းတွေ့ရှိခဲ့တယ်လို့ဆိုရတယ်။အမေရိကန်ထူးလွန်ကျော်ရေးတပ်ဖွဲ့ဝင်တွေကအဲ့ဒီသူအနာကိုကတ်သွားတဲ့အခါမှာတနက်ထုတ်ပြီးတော့ဝေရမ်းတဲ့အတွက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တယ်လို့ဂူဂျလီယယ်မီကပြောပါတယ်။အခုအခါမှာတော့အဲ့ဒီသူကိုဆေးရုံခေါ်ဆောင်သွားပြီးတော့သူ့အခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်။အမေရိကန်ထူးလုံခြုံရေးတပ်ဖွဲ့ Secret Service တပ်ဖွဲ့ဝင်တွေကတော့ထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့ဒီ Secret Service ကထုတ်ပြန်ပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ Washington DC ရဲဌာနကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာမတ်လ10ရက်နေ့တနင်္လာနေ့မှာဆော်ဒီအာရေဗျနိုင်ငံဂျဒတ်မြို့ကိုရောက်ရှိပြီးတော့ရုရှားယူကရိန်းစစ်ပွဲအ мян ဆုံးအဆုံးသတ်ရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သဘောထားနဲ့ပတ်သက်လို့အမေရိကန်ယူကရိန်းကြားဆွေးနွေးသွားမှာဖြစ်ပါတယ်ဂျဒတ်မြို့ကိုရောက်ရှိတဲ့အချိန်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရူဘီယိုဟာဆော်ဒီအင်ရှစ်ဇန်မင်းသားမိုဟာမက်ဘင်ဆလမန်နဲ့ဒေသရင်းတူညီတဲ့အကျိုးစီးပွားတွေကိုပို့ပြီးတော့မှပူးတွဲအကောင်အထည်ဖော်ဖို့အမေရိကန်ဆော်ဒီအာရေဗျဆက်ဆံရေးတိုးမြှင့်မှုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်စစ်ပွဲတွေအ мян ဆုံးအဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပိုင်းဖြတ်ချက်နဲ့ငြိမ်းချမ်းရေးအတွန်းရှည်စေဖို့တက်ဆိုင်သူအားလုံးကြိုးပမ်းကြဖို့မတ်လ9ရက်နေ့တောက်ကြနေတော့ကယူကရိန်းနိုင်ငံသားရေးဝန်ကြီးအန်ဒရီဆိုက်ဘီဟာနဲ့ဖုန်းဆက်သွဲပြောကြားတဲ့အချိန်မှာရူဘီယိုဘက်ကအလေးအနက်ထားပြောကြားခဲ့တယ်ဆိုတော့ကိုနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တနင်္လာနေ့ကျရင်တော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးနဲ့လည်းဆော်ဒီအာရေဗျအေရှေ့ဇံမင်းသားမိုဟာမက်ဘင်ဆလမန်နဲ့တွေ့ဆုံမှုရှိပါတယ်။အဲ့ဒီနောက်မှာတော့သမ္မတဇလန်စကီးရဲ့ဝန်ထမ်းရေးရာအကြီးအကဲဦးဆောင်တဲ့ယူကရိန်းတန်တမန်နဲ့စစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာဆော်ဒီအာရေဗျမှာဆက်ပြီးတော့ကြံခဲ့မှာဖြစ်ပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်။
ဂါဇာဒေသဝန်ကျင်မှာပါအပြစ်ခတ်ရစဲနိုင်ရေးအတွက်ဒီတွေ့ဆုံဆွေးနွေးဖို့ကာတာနိုင်ငံကိုကိုယ်စားလှယ်အဖွဲ့မတ်လ10ရက်တနင်္လာနေ့မှာဆီလွတ်မဲ့အကြောင်းအစ္စရေးဘက်ကပြောပါရယ် အပြစ်ခတ်ရစေးဒုတိယအဆင့်ကိုတက်လှမ်းမှုဂျာဝင်ဆစ်ဆက်ပေးတဲ့အီဂျစ်ကာတာနိုင်ငံနဲ့ဆွေးနွေးနေတဲ့ဟာမန့်စ်အဖွဲ့ဘက်ကလည်းသဘောတူညီတဲ့အရေးအယောင်မျိုးပြနေတာပါဒီအဆင့်နဲ့ပတ်သက်လို့အင်ဘီရောကအတည်ပြုပြောကြားထားတာမျိုးမရှိသေးပေမဲ့ပြီးခဲ့တဲ့မတ်လ5ရက်နေ့ကတော့ဟာမန့်စ်နဲ့တိုက်ရိုက်ဆက်သွယ်ဆွေးနွေးခဲ့တယ်လို့အတည်ပြုခဲ့ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာအဆင့်အသေးစိတ်ဖော်ပြထားတာမျိုးမရှိပေမဲ့အမေရိကန်အတိမတ်ပြုထားတဲ့ဂျာဝင်ဆစ်ဆက်သူနိုင်ငံတွေရဲ့ဖိတ်ကြားချက်ကိုလက်ခံပါတယ်လို့ဆိုပါတယ်အမေရိကန်ကအကြမ်းဖက်အဖွဲ့ဝင်အဖြစ်သတ်မှတ်ထားတဲ့ဟမတ်စ်ပြောခွင့်ရအဗ်ဒဲလ်လတီဖ်အယ်ကွန်နိုဝါကလည်းအသေးစိတ်ကိုမပြောပေမဲ့အပြစ်ခတ်ရစေးဒုတိယအဆင့်နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့တစ်လလောက်ကတည်းကဆွေးနွေးသင့်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်းအစ္စရေးကဟမတ်စ်တွေဖမ်းထားစေဖြစ်တဲ့တရားခံတွေပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပြီးတော့အစ္စရေးဘက်ကလည်းအပြစ်ခတ်ရစေးပထမအဆင့်ကိုဧပြီလလယ်လောက်အထိနောက်ထပ်တက်တန်းတိုးသွားဖို့နဲ့ကာလကြာရှည်အပြစ်ခတ်ရစေးနိုင်အောင်ဆွေးနွေးသွားမယ်လို့ကတိပြုခဲ့တာပါဟမတ်စ်တွေလက်ထက်အစ္စရေးတရားခံတပ်ရှိ24ဦးနဲ့တေဆုံးသူ35ဦးရဲ့ရုပ်အလောင်းတွေရှိနေတယ်လို့ခန့်မှန်းထားပါတယ်ဒီစစ်စင်တွေကိုဟမတ်စ်ဘက်ကလက်ခံလာအောင်ဖိအားပေးတဲ့အနေနဲ့ဂါဇာဒေသခံတွေအတွက်ပေးနေတဲ့အကူအညီတွေအလုံးကိုအစ္စရေးကလွန်ခဲ့တဲ့သတင်းပတ်ကုန်မှာဖျက်တောက်ခဲ့ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်နောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်ဝမ်အနေနဲ့ခွဲထွက်ဖို့အချိန်မြင့်ကြိုးစားလာမယ်ဆိုရင်တင်းတင်းကြပ်ကြပ်ချုပ်ကန်သွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်ခွဲထွက်ဖို့ကြိုးပမ်းသူတွေအနေနဲ့အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းလည်းတရုတ်စစ်တပ်ကဒီကနေ့တင်းတင်းကိုနေနေမတ်လ9ရက်နေ့မှာပြောဆိုထားပါထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်ပိုင်းဖြစ်ပြီးတော့ထိုင်ဝမ်ကိုပြန်လည်ရယူဖို့စစ်အင်အားအသုံးမပြုဘူးဆိုပြီးတော့တရုတ်ဘက်ကပယ်ချထားတာမျိုးမရှိပါဘူးအခုနှစ်ပိုင်းတွင်အတွင်းတရုတ်နိုင်ငံဟာထိုင်ဝမ်အနာပိုင်းနေအပေါ်ဖိအားပို့ပေးလာပြီးတော့ထိုင်ဝမ်ကျွတ်ပတ်လည်မှာပါဒီရေချောင်းရောလေချောင်းကပါစီးရေးလေ့ကျင့်လာတာပါထိုင်ဝမ်ခွဲထွက်ရေးလှုပ်ရှားသူတွေအနေနဲ့ပို့ပြီးတော့ထကြွလေသူတို့လေဘင်းဆွတ်ထားတဲ့ကြိုးကင်းကိုပို့တင်ချက်မှာဖြစ်ပြီးတော့သူတို့ခေါင်းပေါ်မှာဓာတ်ထက်ထက်ကိုတင်ထားမှာဖြစ်တယ်လို့တရုတ်ကြီးတဲ့ပြောခွင့်ရဝူချင်းကဒီတရုတ်နိုင်ငံပိုင်း CCTV သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောဆိုသွားပါတယ်
ထိုင်းနိုင်ငံရနောင်းမြို့စိတ်ကမ်းမှာလုပ်ငန်းတွေပို့ပြီးတော့မှတွင်ကျယ်အောင်လို့အခြေခံအဆောက်အုံတွေထပ်ပြီးတော့ဆောက်လုပ်သွားဖို့ထိုင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနစီစဉ်နေပါတယ်မြန်မာနိုင်ငံကော့တောင်းမြို့တစ်ဖက်ကရနောင်းမြို့မှာအခုရက်ပိုင်းတွင်မှာတော့သွင်းကုန်ထုတ်ကုန်ပမာဏပို့ပြီးတော့များပြားလာတာကြောင့်အခုလိုမျိုးလုပ်ငန်းတိုးချဲ့ဖို့ထိုင်းဘက်ကစီစဉ်လာတာဖြစ်ပါတယ်ရနောင်းစိတ်ကမ်းမှာကွန်တိန်နာတွေထားဖို့နေရာနဲ့ဝင်းချီဆက်တွေရုံးအဆောက်အဦတွေတိုးချဲ့သွားဖို့လည်းစီစဉ်နေပါတယ်မြန်မာနိုင်ငံကမြဝတီနဲ့တာချီလိတ်ဒေသတွင်ကြားဖြန့်အွန်လိုင်းငွေလိမ်ကိုင်းတွေအကြီးအကျယ်နှိမ်နှင်းပြီးတော့နည်းမြေမကြိမ်မသက်ဖြစ်နေတဲ့အချိန်မှာရနောင်းစိတ်ကမ်းကနေပြီးတော့ကုန်စည်စီစဉ်မှုပို့ပြီးတော့မှများလာတယ်လို့ထိုင်းဒုတိယပို့ဆောင်ဆက်သွယ်ရေးဝန်ကြီးကပြောဆိုကြောင်းဘန်ကောက်ပို့သတင်းစာမှာဒီကနေ့မတ်လ9ရက်နေ့နေဆွဲနဲ့ဖော်ပြထားပါတယ်။ရနောင်းစိတ်ကမ်းအာဏာပိုင်အဖွဲ့ရဲ့ညွှန်ချုပ်ကတော့ဇန်နဝါရီလ2024ကနေစပြီးတော့အဓိကကတော့တရိတ်ဆန်ကျွေးတဲ့ပြောင်းစံ6နဲ့ဘီလက်မြေအပါအဝင်သွင်းကုန်ထုတ်ကုန်ပမာဏတက်လာတယ်လို့ပြောပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ရိုဟင်ဂျာအရေးမျှော်လင့်ချက်အစီအစဉ်နဲ့စတင်ပါမယ်။ကုလသမဂ္ဂကြီးကဲအန်တိုနီယိုဂူတာရက်စ်ကဲမကြခင်မှာစတော့မဲ့မတ်လ13ရက်ကနေမတ်လ16ရက်နေ့ထိတွားရောက်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံမှုရှိတယ်လို့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ရဲ့အရေးကိုလည်းထည့်သွင်းဆွေးနွေးဖို့စီစဉ်ထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်သွားမဲ့အချိန်ကတော့မွတ်စလင်တို့အထွတ်မြတ်ထားရာဥပုသ်ဆောက်တည်တဲ့ရမဒန်ကာလလည်းဖြစ်ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကလည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းကိုကျွန်မကစူးစီးတင်ဆက်ပေးထားပါတယ်။ကုလသမဂ္ဂထွေထွေတွင်မူချုပ်အန်တိုနီယိုဂူတာရက်စ်ကမတ်လ13ရက်နေ့ကနေမတ်လ16ရက်နေ့အထိတွားရောက်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်ထဲမှာတော့ကုလဂျီကဲကဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်နေနဲ့တွေ့ဆုံမှုရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေထိုင်တဲ့တသန်းကျော်သောရိုဟင်ညာဒုက္ခသည်တွေရဲ့အရေးကိုလည်းအလေးပေးထည့်သွင်းဆွေးနွေးဖို့စီစဉ်ထားတယ်လို့ကုလအတွင်းမှုချုပ်ကဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရခေါင်းဆောင်ကိုပေးပို့တဲ့စာကိုကိုးကားပြီးတော့ ဘင်္ဂလားဒေ့ရှ်ဒေသတွင်သတင်းတွေမှာဖော်ပြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟာဘင်္ဂလားနိုင်ငံရဲ့အကြဖြတ်အစိုးရခေါင်းဆောင်ဒေါက်တာမိုဟာမက်ယူနက်စ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မှာဖြစ်ပါတယ်သူတွားရောက်မဲ့အချိန်ကလည်းမွတ်စလင်တွေထုတ်မြတ်ထားရာဥပုပ်ဆောင်တည်တဲ့ရမန်ဒန်ကာလဖြစ်ပါတယ်ကုလအတွင်းမှုချုပ်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ထဲမှာတော့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးအလေးပေးဆွေးနွေးမဲ့အစီအစဉ်ပေါ်မှာရိုဟင်ညာဒုက္ခသည်တွေကဝမ်းသာမြှိုလင့်ပါတယ်ကုလတွင်မှုချုပ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေတင်းချောင်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးကဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းကိုပါရိုက်ခတ်နေပြီးတော့ရခိုင်ပြည်နယ်ထဲမှာလည်းပို့ပြီးတော့မှဆိုးဝါးလာနေတဲ့လူသားချင်းစာနာမှုအကျပ်တဲတွေပေါ်မှာဒေသရင်းနိုင်ငံတွေရဲ့စိုးရိမ်မှုကိုနားလည်ပါကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကနေတဆင့်ဒေသရင်းနိုင်ငံတွေအာဆီယံအသင်းဝင်တွေတက်ဆိုင်သူတွေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်တဲကိုဖြေရှင်းနိုင်မှုနောက်ပြီးတော့ရိုဟင်ညာတွေဘေးအန္တရာယ်ကင်းကင်းကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်မှုကြိုးပမ်းမယ်လို့ကုလအတွင်းမှုချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းမဲ့အစောပိုင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပါတယ်သူ့ရဲ့ခီးစဉ်တွင်မှာလည်းရိုဟင်ညာဒုက္ခသည်တွေကိုအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရခေါင်းဆောင်ဒေါက်တာယူနွတ်နဲ့အပါအဝင်အစိုးရတာဝန်ရှိတဲ့သူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာမှာဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့နဲ့ဘင်္ဂလားဒေ့ရှ်ရဲ့ဂျာဖြတ်အစိုးရအကြီးအကဲဒေါက်တာယူနက်စ်တို့ဒါကာမှာတွေ့ဆုံတဲ့အချိန်မှာတော့ဒီရိုဟင်ညာဒုက္ခသည်တွေရဲ့အကျပ်အတဲကိုဘယ်လိုဖြေရှင်းမလဲဆိုတဲ့နီးလန်းသစ်တွေနဲ့နိုင်ငံတကာရဲ့အလှူရှင်တွေရဲ့ထောက်ပံ့ကူညီမှုတွေပို့ပြီးတော့ရနိုင်မှုကိုအလေးပေးဆွေးနွေးခဲ့ပါတယ်
။ My role is to hear from all of the voices in Myanmar and from surrounding countries. That's why I'm here in Bangladesh to work with the government of Bangladesh to see if we can find solutions.
Julie Bishop ပြောသွားတာကတော့ကျမရဲ့တာဝန်ကမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေကအတန်တွေကိုနားထောင်ဖို့ပါ။ဒါကြောင့်သူအခုလိုမျိုးဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတာပါလို့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါ့အပြင်ရိုဟင်ညာအရေးကိုအဖြေရှာနိုင်မှုလည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ပါမယ်လို့Julie Bishop ကပြောကြားခဲ့ပါတယ်။ရိုဟင်ညာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရနိုင်ငံသားရေးအကြံပေးထူဟစ်မိုဆင်နဲ့လည်းတွေ့ဆုံတဲ့အချိန်မှာကုလအထူးကိုယ်စားလှယ် Julie Bishop ကပြောခဲ့တာပါ။လက်တလုံးမှာတော့မြန်မာနိုင်ငံတွေကလက်နက်ကင်ပြိပခါတွေပို့ပြီးတော့တိုးလာတဲ့အတွက်ပြီးခဲ့တဲ့လတွေထဲမှာရိုဟင်ညာဒုက္ခသည်တသိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဘက်ကိုခိုးလုံလာတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရရဲ့ဂျာဖြတ်အစိုးရနိုင်ငံသားရေးအကြံပေးတူဟစ်မိုဆင်ကပြောဆိုခဲ့တာကိုတူရကီပိုင်းနိုင်ငံသတင်းတွေမှာလည်းဖော်ပြပါဗျ။ဒီလိုဓာကာမြို့နယ်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ဟာတိမ့်နဲ့ချီတဲ့ရိုဟင်ညာတွေခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေစီကိုလူကိုယ်တိုင်သွားရောက်လေ့လာပြီးတော့ရိုဟင်ညာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါဗျ။တချိန်တည်းမှာပဲ UNHCR ကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကလည်းဒါကာအစိုးရဧကေဟာတွေ့ဆုံပွဲမှာရိုဟင်ညာဒုက္ခသည်ဆိုင်ရာနိုင်ငံတကာအစည်းအဝေးကိုကုလသမဂ္ဂမှကျင်းပမယ်လို့ပြောကြားလိုက်တာကြောင့်ဒီနိုင်ငံတကာအစည်းအဝေးကနေရိုဟင်ညာပြည်ထနာကိုအောင်မြင်အောင်ဖြေရှင်းပေးပါလို့ဘင်္ဂလားဒေ့ရှ်ယာယီအစိုးရအဖွဲ့ရဲ့ခေါင်းဆောင်ဒေါက်တာယူနက်စ်ကလည်းပန်ကြားပါတယ်။ရိုဟင်ညာဒုက္ခသည်တွေဟာဆယ်စုနှစ်နဲ့ချီတဲ့လူသားစာနာပွဲဟာကြေကွဲပဲပြည်ထနာဖြစ်နေပြီးတော့ဒါကိုကဘာကပို့ပြီးတော့မှအာယုံစိုက်ပြီးတော့ဖြည့်ရှင်းနိုင်မှုကူညီပေးကြပါလို့တောင်းဆိုခဲ့ကြပါတယ်။ဒီပြဿနာကိုအောင်အောင်မြင်မြင်ဖြည့်ရှင်းနိုင်မှုနဲ့ခိုင်မာတဲ့ရလဒ်တစုံတရာပေါ်ထွက်လာဖို့မျှော်လင့်ချက်အပြင်ရိုဟင်ညာတွေအတွက်ရေရှည်အနာဂတ်ဖန်တီးပေးဖို့နှီးလန့်ရှိရမယ်ဆိုပြီးတော့လေကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးကနိုင်ငံတကာအစည်းအဝေးကိုကျင်းပနိုင်ဖို့ထောက်ခံခဲ့တာဖြစ်ပါတယ်။ဒါအပြင်ရိုဟင်ညာပြဿနာတွေကိုကဘာကဝိုင်းဝန်းဖြည့်ရှင်းမဲ့နှီးလန့်တဲ့အပြင်အဲ့ဒီဆွေးနွေးပွဲတွေကနေမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာရှိတဲ့မတူကွဲပြားတဲ့အုပ်စုတွေကြားယုံကြည်မှုတည်ဆောက်နိုင်မှုမူဝါဒတစ်ခုကိုလည်းခိုင်ခိုင်မာမာချမှတ်တင်ပါတယ်ဆိုပြီးတော့အကြံပေးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းကော့စ်ဘဇားဒေသဟာပြီးခဲ့တဲ့2018ခုနှစ်နောက်ပိုင်းနေကြားဆောင်တဲ့နယ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာအသက်လူပြီးတော့ထွက်ပြေးခဲ့ရတဲ့ရိုဟင်ညာဒုက္ခသည်9သိန်းခိုးလုံမှုလက်ခံထားပြီးဖြစ်ပါတယ်။အခုဆိုရင်တော့ရိုဟင်ညာဒုက္ခသည်ဟာတက်တန်းနဲ့နှစ်သိန်းကျော်လာပြီဖြစ်ပါတယ်။ဒီကြအပြင်မှာမှဒီထပ်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေကြောင့်လည်းဝင်တော့ဝင်ဖို့ဖြစ်ရပါတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်နိုင်ငံတကာကူညီထောက်ပံ့နေဖြတ်တောက်နေတဲ့အချိန်မှာတော့ကမ္ဘာတစ်လွှားစာနာမှုလုပ်ငန်းတွေအခက်အခဲကြုံနေရပါတယ်။
ဒါပေမဲ့အမေရိကန်ဘက်ကတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပြီးထောက်ပံ့ပေးမယ်ဆိုတဲ့ပုံမှာရိုဟင်ညာတွေကကြိုးဆိုသလိုကုလသမဂ္ဂတာဝန်ရှိတဲ့သူတွေကလည်းရိုဟင်ညာတွေကိုကူညီထောက်ပံ့ပေးမယ်အစီအစဉ်တွေကိုအပြေရှားစဉ်းစားနေကြပါတယ်ဒီလိုအချိန်မှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့လာမယ့်ဘင်္ဂလားဒေ့ရှ်ခရီးစဉ်နောက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ်ဂျူလီဘီရှော့ရဲ့ခရီးစဉ်တွေကနေပြီးတော့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးကမ္ဘာရဲ့အာရုံစိုက်မှုနိုင်ငံတကာရဲ့အကူအညီတွေပို့ပြီးတော့မှတိုရလာနိုင်ခြင်းရှိတယ်ဆိုပြီးတော့လည်းရိုဟင်ညာတွေဘက်ကမျှော်လင့်နေကြပါတယ်ရှင်
ရိုဟင်ညာရေးမျှော်လင့်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့အမေရိကန်ပြည်ထောင်စုကိုလေကြောင်းကနေရောက်လာတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေတိတ်မများကြဖို့နယူးယောက်ကလူဝင်မှုကြီးကြပ်ရေးရှင်နေပက်ထရစ်ဝေါ်နကတိုက်တွန်းလိုက်ပါတယ်သမရထရန်ရဲ့လူဝင်မှုကြီးကြပ်ရေးအထူးအမိတ်အာနာဟာအခုလက်ရှိအမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာနိုင်ငံသားတွေပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိပါသလဲမတ်ရင်ချင်းတိုင်းဆက်သွယ်မေးမြန်းထားတာကိုထပ်ဆင့်ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်အမေရိကန်သမရထရန်ကသူတက်လာလာခြင်းနေ့မှာဟိုတမရအထူးအမိတ်နဲ့ပေါ့နော်သူထုတ်ပြန်လိုက်တဲ့တဲမှာလူဝင်မှုကြီးကြပ်ရေးကိစ္စအကြီးကျယ်ကိုင်တွင်မဲ့အစုလိုက်ပြုံလိုက်ပြန်ပို့မယ်ဆိုတဲ့ဟာကကျမတို့ဒီအမေရိကန်မှာရှိတဲ့မြန်မာတွေပေါ်ကြတော့ဘလို့ရိုက်ခတ်မှုတွေရှိမှာရှင
်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီတမရထုတ်လိုက်တဲ့ဒီကနကနကအမိတ်ကြော်ညာစာ73ခုအဲ့လူမှုကြီးကြပ်နဲ့ပတ်သက်တဲ့အမိတ်ကြော်ညာစာ73ခုရှိတယ်အဲ့73ခုကိုကျွန်တော်ကြည့်တဲ့အခါမှာကျွန်တော်တို့မြန်မာအတိုင်းဝိုင်းနဲ့ညှိနိုင်တာဆိုလို့ကျွန်တော်၄-၅ခုပဲကျွန်တော်တွေ့တယ်ပထမဆုံးတစ်ခုကဘာလဲဆိုတော့ bird right citizen လို့ bird right citizen လို့ခေါ်တဲ့ဝင်ဝင်ချင်းရနိုင်တဲ့ကိုကနကတော့နိုင်ငံသားဖြစ်နိုင်ခွင့်ကိုနကတော့ကိစ္စနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့ဒီပချမ်းကိုဘယ်လိုပြောရမလဲဒီကနက green card နဲ့ဝင်လာမဲ့လူတွေအေးပြီးလို့ရှိရင်ဒီပချမ်းမှာအမေရိကန်မှာရှိတဲ့မြန်မာတချို့ပေါ့ကိုနကတော့ကတမောခုံစင်းတဲ့လူမျိုးနေဆာဖြစ်ကြတဲ့လူမျိုးဒါပေမဲ့အဲ့ဒါကတော့အရန်နေပါတယ်သူတို့ကတော့လည်းစိုးရင်ရတယ်ဒီအဲ့ဒါတော့မှသူတို့လာတာက2023ကနကနကဇန်နဝါရီ19ရက်မတိုင်မီလာမယ်ဆိုလို့ရှိရင်တော့သူတို့မိသွားတဲ့တိုင်အောင်မှသူတို့ကအဲ့ဒီအတော်တွေမှာလာနိုင်တို့ပြနိုင်မယ်ဆိုလို့ရှိရင်သူတို့ကလွတ်နိုင်တယ်ပြန်လွတ်မယ်ဒါပေမဲ့ပြန်လွတ်မယ်ဆိုတာရော့ဆိုပြန်လွတ်တာမဟုတ်ဘူးကနကနကနောက်ကလူတွေနဲ့လာပြီးတော့အကွာရှင်းနေတော့၎င်းဆွေမျိုးသားချင်းတော့၎င်းအဲ့လိုမျိုးညှိပြီးလို့မယ်ဆိုရင်လွတ်နိုင်ပါတယ်ခင်ဗ
ျဆရာပြောရဒီ2023 January 19ဆိုတဲ့သတ်မှတ်ချက်ကအဲ့ဒါဘာကြောင့်လဲရှင်အဲ့ဒီနောက်ပိုင်းနဲ့မတိုင်ခင်နဲ့ကိုသတ်မှတ်ထားတာ
ကျွန်တော်တို့အခုဒီ lawyer ဖွဲ့ရနေပြီးတော့ရတဲ့မမူမှာသူတို့ရဲ့ priority လောက်ထားတဲ့ removal priority လောက်ထားတဲ့ဥစ္စာတွေကနှစ်နှစ်အောက်ကလူတွေကိုလောက်တာနှစ်နှစ်အောက်ကဆိုတော့ကျွန်တော်တို့တမရထရမ့်ကတက်လာတာက2025 January 20မှာတက်လာတယ်။နှစ်နှစ်မတိုင်ခင်ဆိုတော့ကျွန်တော်2023 January 19ဖြစ်မယ်။ဆိုတော့အဲ့ဒါကိုကျွန်တော်ကနေပြောလိုက်ရတဲ့ဘောပဲ။ဒါပေမဲ့ဒီဥစ္စာကအတိအကျကြီးကို policy လောက်ထားတာတော့မဟုတ်ဘူး။ Okay? အဲ့ဒါ policy လောကမရှိဘူးဒါကျွန်တော်တို့ရှင်းနေရနေပြီးတော့သူတို့ရေးထားတာကိုသုံးသပ်ပြီးတော့ကျွန်တော်တို့ကနေပြီးတော့အဲ့လိုမျိုးယူဆတာတော့
။ခုဒီဆရာနာသိမ့်ပြီးတော့ဗောနော်ဆရာနာတင်ပြီးတော့2021မှာဆရာနာတင်ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ဟိုမြန်မာတွေအမျိုးမျိုးပေါ့အထူးသဖြင့်ဒီចောင်းသူចောင်းသားတွေတက်ကတူတက်ဖို့တက်လာမယ်ចောင်းသူចောင်းသားတွေမှာသူတို့ရဲ့အခြေအနေရဥမာအခုဆိုရင်တက်တန်းအရင်တော့ကဒီဘိုင်ဒန်ဆိုရလက်ထက်တွန်းကတော့သူတို့မှာဒီယာယီထက်တိုးခွင့်ဆိုတာမျိုးချပေးထားတယ်မြန်မာနိုင်ငံပါဝင်သူတို့သတ်မှတ်ထားတဲ့နိုင်ငံတချို့လေဥမာအဲ့လိုမျိုးတက်တန်းဗီဇာတက်တန်းကုန်သွားတယ်ဟိုတစ်ဖက်မှာလည်းအဆိုင်လန်ကလည်းဘာမှဟိုရှောက်မရှောက်ထားသေးတဲ့သဘောမျိုးတွေလည်းရှိချင်လည်းရှိမှာပေါ့ဒီလိုဟိုမျိုးရှိနေတဲ့အဲ့လိုပေါ့မြန်မာတွေအတွက်ကြတော့မြန်မာနိုင်ငံသားတွေကကြတော့ဘယ်လိုဖြစ်နိုင်မလဲရှင
်အခုကနကကျွန်တော်ပြောသလိုပဲသူတို့အဓိက prototype လောက်တာကသူတို့အဓိကထားတာကဘလူးလူတွေဆိုတော့ဒီနိုင်ငံကိုရောက်လာတာနှစ်နှစ်အတွင်းမှာရောက်လာတူJanuary 19 2023နောက်ပိုင်းမှာရောက်လာတဲ့သူကနည်းနည်းလေးစိုးရင်ရမယ်2023 January 19မတန်ခဲရောက်လာတဲ့လူကတော့ ဆွဲသွားရင်ဆွဲသွားနိုင်တယ်ဒါပေမဲ့သူတို့ကနေပြီးတော့ရောက်လာတာဒီချိန်ဒီတော့ရောက်လာပါတယ်လို့ပြနိုင်လို့ရှိရင်ပြန်လွတ်ဖို့အလားအလာအများကြီးများတယ်ပြဿနာဘာဖြစ်လဲဆိုတော့ဒီဥစ္စာကကျွန်တော်တို့ရှင်းနေအဖွဲကနေပြီးတော့သူတို့ရဲ့ဒီ policy ကိုဖတ်ကြည့်ပြီးတော့အာ interpret ကတော့ငါကတော့ငါဆက်စစ်တဲ့သဘောမျိုးပဲအဲ့လိုမျိုးဖြစ်သေးသလားဆိုတော့ကျွန်တော်မသိသေးဘူးဒီကောင်ကအခုမှဖြစ်လာတာဆိုတော့ဖြစ်လာတော့မှမူတည်ပြီးတော့ကျွန်တော်တို့ရှင်းနေဖွဲရနေပြီးတော့ကတော့ငါဆန်းစစ်ပြီးတော့အဖော်ပြတာကိုဆက်ပြောလို့ရတာပေါ့လောလောဆယ်တော့ကျွန်တော်အဲ့လိုပဲအဲပြောလို့ရတာတာတော့
ဒီဒုက္ခတဲ့ဖြစ်ပေါ့နော်တရားဝင်ရောက်လာတဲ့သူတွေပုံစံကတော့တမျိုးပေါ့နော်ဒါပေမဲ့အခုဟိုပါပေါ့ passport တွေနဲ့လာကြတယ်ဒီ visit ပဲဖြစ်ဖြစ်တခြား business တွေနဲ့ဖြစ်ဖြစ်ပေါ့နော်သူတို့မပြန်ဘဲနဲ့တခါဒီမှာနေခွင့်ရအောင် asylum လျှောက်ကြတယ်သူတို့မှာ A number တွေရှိတယ်အထူးသဖြင့်ဟိုနှစ်ပေါင်းများစွာကြာနေတဲ့သူတွေပေါ့နော်သူတို့မှာ A number တွေလည်းရှိထားတယ် work permit တွေလည်းရှိထားတယ် driver license လည်းရှိထားတယ်ဒါပေမဲ့အဲဒီလိုအခုလို Trump ရဲ့လူဝင်မှုကြီးကြပ်ရေးဒီအမိတ်အရဆိုလို့ရှိရင်ဒီလိုလူမျိုးတွေရောဟိုသူတို့တရားမဝင်လာရောက်နေထိုင်သူဖြစ်သတ်မှတ်မလားသူတို့ကကြတော့ဘလို့ပုံစံမျိုးဖြစ်မလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံကျွန်တော်သိသလောက်ကျွန်တော်ဖတ်သလောက်ဒီအခုနောက်ပိုင်းထုတ်လာတဲ့ကျွန်တော်သမ္မတရဲ့မင်းကွန်းရဲ့ကျွန်တော်တို့ဒီဥပဒေပညာရှင်ကနေပြီးတော့အသုံးတထားတဲ့အချက်ကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်အဲ့လိုမျိုးလင်းနဲ့စီးလာပြီးတော့ဗီဇာနဲ့ရှိတဲ့လူကတိတ်ပြီးတော့စိုးရင်စရာတော့မရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ခဏခဏကတယောက်လာပြီးတော့ခလုံးခွင့်လျှောက်လိုက်လို့ရှင်သူက A number ဆိုထွက်လာမယ်အဲ့ဒီ A number ထွက်လာရင်သူ့အတွက်ကသူတို့ A number ထွက်တဲ့အကြောင်းရင်းကလည်းထွက်နိုင်တဲ့အကြောင်းရင်းကတစ်ခုပါပါလဲဆိုတော့နိုင်ငံရေးခလုံးလျှောက်လို့ပဲနိုင်ငံရေးခလုံးလျှောက်တယ်ဆိုတာကကျွန်တော်တို့ကိုယ့်ပြည်ကိုယ့်ရွာကိုပြန်လို့ရှင်ကြောက်လို့ကနကနငါကိုရှောက်လိုက်လာအဲ့တော့အဲ့လိုမျိုးရှောက်လို့ချင်းကျွန်တော်တို့အမေရိကန်နိုင်ငံကဒီကျွန်တော်တို့ဒီအစံလန်နဲ့ပတ်သက်ပြီးတော့ hate convention ကနကနအမဒီ secretary လက်မှတ်ထိုးရတဲ့အတွက်ကြောင့်မလို့ဒီအစံလန်ရှောက်ထားတဲ့လူတွေပြန်ပြုတ်လာမှာမဟုတ်ဘူးတခုပဲရှိတာကအခု Trump တမရ Trump ကနေပြီးတော့အစံလန်ရှောက်တာတွေကိုပိတ်လိုက်မယ်လို့ပြောတာကမြန်မာအတိုင်းဝိုင်းထဲမှာလူတွေကကြောက်ကြတာဘာကြောင့်လဲဆိုတော့သူထရန့်ပြောတဲ့ဥစ္စာကကျွန်တော်နေဆက်နေပြီးတော့လာတဲ့လူတွေအဲ့နေဆက်လာတဲ့လူတို့မြန်မြန်ကသူတို့မှာ CPP 1 app ဆိုတာရှိတယ်အဲ့ဒီ app ကနေပြီးတော့ appointment ယူလို့ရတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ assignment ဖြေကြတယ်ဆိုတော့အဲ့ဒါကိုသူတို့ကနှိပ်ကွတဲ့သဘောပဲအမိုင်းချင်းမပြောသလိုပေါ့ကနကနကဒီလေရင်နဲ့စီလာတဲ့ကဗီဇာရှိတယ်ဗီဇာရှိတော့ assignment လျှောက်ကြမယ်သူက assignment လျှောက်လို့ချင်သူတို့အောင်ဖို့အောင်ပြီးသွားတာတောင်မှFBI နဲ့ CIA ကသူတို့ရဲ့နောက်ကြောင်းကိုစစ်တယ်စစ်လို့ပြီးတော့မှအားလုံးအဆင်ပြေတော့မှသူတို့ကပေးကြတာခုနကနေဆက်လာတော့အဲ့လိုမဟုတ်တော့ပြန်ဒါကြောင့်မလို့နေဆက်လာတဲ့ဟာကိုသူကတခါတည်းပိတ်ပင်လိုက်တဲ့သဘောပဲ
အခုတချို့ list ပေါ့နော်ကျမတို့ဟိုရရှိတဲ့ဟာချက်လက်တွေရဆိုလို့ရှိရင်ဒီ American နိုင်ငံကနေပြန်ပြီးတော့ပို့မယ်လူတွေရဲ့စီးရင်ပေါ့နော်သက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့မယ်ဆိုရစီးရင်နေမှာမြန်မာနိုင်ငံသားတချို့လည်းပါတယ်လို့သိရတယ်ဆိုတော့တချို့နာမည်တွေလည်းအယောက်60နီးပါးဆိုတာမျိုးပေါ့နော်ဒါမျိုးသတင်းတွေလည်းထွက်နေတော့ဆရာတို့အဲ့လိုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့ဟိုရှင်းနေတွေအနေနဲ့ကြတော့ဒီမြန်မာနိုင်ငံပြန်ပို့မဲ့ဒီနိုင်ငံသားတွေမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုသိရလဲရှင
်ကျွန်တော်ရဲ့အတွေ့အကြုံဥပဒေအမြင်ကနေပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုစီးရင်တည်းမှာပါတဲ့လူတွေကနောက်ဆုံးကုဏ္ဏကနုံကယူကန်ဝင်ပြီးရှုံသွားပြီးတော့ဘာမှမလုပ်တဲ့လူပဲလို့ကျွန်တော်ယုံကြည်တယ်။ဒါကျွန်တော်ဥပဒေအမြင်နဲ့ပြောတာ။အဲခုနကတော့ကျွန်တော်ရဲ့အတွေ့အကြုံနဲ့ကျွန်တော်ပြောတာ။ခုနကတော့နောက်တစ်ခါဘာရှိသေးလဲဆိုတော့ကျွန်တော်တို့ဒီငကိုတော့ဆိုလို့ရှိရင်အဲခလုံးဝင်းလျှောက်တဲ့အခါမှာလုံးဝအဆင်ပြေတဲ့အခါကျတော့သူတို့မှာပေးထားတဲ့အဲဘယ်လိုပြောမလဲ relief လို့ရှိသေးတယ်။အဆိုင်လည်းမရတာတောင်မှ withholding ရှိတယ်ကက်ချူရာရှိတယ်အဲ့လိုမျိုးရတဲ့လူတွေကခုနကတော့စိုးရင်စရာတော့မလိုဘူးတကယ်လို့သူတို့ကိုခေါ်မယ်ခေါ်ပိုင်ခွင့်လည်းမရှိဘူးခေါ်လို့လည်းမရဘူးဆိုတော့သူတို့ကိုတတ်တာခွင့် release ဆိုတာပေးထားတယ်သူတို့ကဘာမှစိုးရင်စရာမရှိဘူးအဲတကယ်တမ်းစိုးရင်မှာခုနကကျွန်တော်ပြောတဲ့ပြည်ထောင်ပေးထားပြီးတော့အယူခံလည်းဝင်ဘူးဒီတိုင်းမနေတဲ့လူတွေကစိုးရင်ရမယ်ခုနကတော့နောက်တစ်ခုကဒီရာဇဝင်ကျူးလွန်လူတွေစိုးရင်ရမယ်ကျန်တဲ့လူတွေကတော့ကျွန်တော်သိတော့တော့မဆုံးမရတော့ယူဆရတယ်ခုနအဲ့လိုခုနကတော့မအင်ဂျင်မန်ပြောတဲ့ခုနကတော့ဒီ60ဆိုတာတော့ကျွန်တော်ရဲ့ခုနကကျွန်တော်ပြောသလိုပဲကျွန်တော်ရဲ့အတွေ့အကြုံကျွန်တော်ရဲ့ဥပဒေအမြင်နဲ့ပြောရမယ်ဆိုလို့ကျင်တော့အဲ့ဒီလူတွေဖြစ်ဝလမ်းများပါတယ်ခင်ဗျ
အဲ့တော့အခုဒီအစုလိုက်ပြုံလိုက်ပေါ့เนาะပြည်နှင်တန်ပေးတယ်ဆိုရဲအခြေအနေအောက်မှာဆိုလို့ရှိရင်ဥပမာနယူးယောက်မှာဆိုလို့ရှိရင်ဒါဒီလက်တင်အမေရိကန်နိုင်ငံကလာတဲ့သူတွေအများစုအလုပ်လုပ်တဲ့နေရာတွေအများစုသွားလာနေရတဲ့ဆိုအခုဆိုတိတ်ဆိတ်နေတယ်ဆိုတာမျိုးပေါ့နော်အဲ့ဒီမှာရှိတဲ့မျက်မြင်သက်သေတွေပေါ့နော်ဟိုဒေသခံတွေမြန်မာတွေကလည်းဟိုပြောပြကြတာရှိရဲဆိုတော့အခုနယူးယောက်လိုနေရာမျိုးမှာဥပမာမြန်မာအများစုအလုပ်လုပ်တဲ့နေရာတွေဒီမှာရောဒီလိုစိုးရိမ်ရမှုအနေထားပေါ့နော်ဒီရဲတွေဝင်လာဖမ်းတဲ့ဖမ်းမယ်ဆိုတဲ့စိုးရိမ်ရတဲ့အနေအထားမျိုးရောရှိနိုင်မလားရှင
်။ဟောတကယ်လို့ကိုလုတ်တဲ့အလုပ်ပါဟိုတင်တရင်ထွက်နေတယ်အကွန်တန်ကနော်က unauthorized employee တွေများတယ်လို့နာမည်ထွက်မယ်ဆိုလို့ရှိရင်တော့ဝင်စည်းနိုင်တဲ့အလားအလာရှိတယ်။အဲကျွန်တော်ရဲ့လူတွေကိုအများအားကျွန်တော်သတိပေးတာကအကနကနောင်ကဒီတွားတဲ့နေရာကိုကိုသတိထားရမယ်တွားတဲ့အချိန်ကိုကိုသတိထားရမယ်အဲ့ဒီတွားတဲ့အချိန်တွေကိုသတိမထားမိဘူးတွားတဲ့နေရာကိုသတိမထားမိလို့အာကျွန်တော်တို့ကန်ဒီပိုင်တွေချော်သွားလို့ကန်ဒီပိုင်နှိမ့်သွားလို့ရှိရင်တော့ပါသွားနိုင်တယ်အလားအလာရှိတယ်ကိုယ်မှာဘာမှမရှိလို့ရှိရင်โอเคအာကျွန်တော်ပြောသလိုပဲအဲ့လိုအလားမရှိပါသွားမယ်ပါသွားတာတောင်မှတကယ်လို့ခုနကျွန်တော်ပြောသလိုဒီလိုရောက်လာတာကအာဇန်နဝါရီလ19ရက်2023မတိုင်ခင်ကရောက်လာတယ်လို့ဖြစ်မယ်ဆိုလို့ရှိရင်ပါသွားပေမဲ့သူတို့ကိုရှင်းပြပြီးတော့ခဏခဏကစားစံထောက်ထားလည်းပြလို့မယ်ဆိုလို့ရှိရင်တော့လွတ်နိုင်တယ်အလားအလာရှိတယ်။ဒါပေမဲ့ကျွန်တော်ပြောလို့အားသာကြတော့ညတော့အထဲတဲ့ဝင်သွားတယ်အထဲတဲ့ဝင်သွားတဲ့ဒဏ်ခံရမယ်။အဲဒါပေမဲ့ကျွန်တော်ပြောသလိုပေါ့နည်းနည်းလေး complicated ဖြစ်သွားတာပါဒီဥစ္စာ။
ပုံမှန်အရဆိုရင်ဒီ American ပြည်ထောင်စုရဲ့ဒီလူဝင်မှုကြီးကြပ်ရေးဥပဒေမှာလေဒီမိသားစုတွေပြန်ဆုံတွေ့ဆုံစည်းရေးကိုပဲဦးစားပေးတယ်ပေါ့နော်ဥမာဟိုတာသမီးကမိဘကိုခေါ်တာမိဘကတာသမီးခေါ်တာမျိုးတွေကိုဒီဗီဇာလျှောက်တဲ့နေရာမှာဦးစားပေးလေတော့ရှိပါတယ်အခုဒီသမရထရန့်ရဲ့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အထူးအမိန့်အာဏာရအာဏာအရဆိုရင်သူတက်တန်း၄နှစ်တာကာလအတွင်းမှာအထူးသဖြင့်ဒီမှာရှိတဲ့မြန်မာမိသားစုတွေမြန်မာတွေအတွက်ပေါ့သူတို့မိသားစုနဲ့ပြန်လည်စုံစည်းရေးဆိုတဲ့အခွင့်အလမ်းနေရာကိုဘယ်လိုဖြစ်လာနိုင်မလဲရှင
်။အာကျွန်တော်အဲ့ဒါကိုအဲ့ကျွန်တော်ဘာလို့သွားပြီးတော့အမြင်လိုက်တယ်ဆိုတော့2016မှာ Trump တက်လာပြီးတော့ကျွန်တော်တို့ vetting strict vetting ဆိုတာကျွန်တော်တို့နောက်ကျောင်းကိုတေးသေးချာချာစစ်တာမျိုးလုပ်တာ။အဲ့လိုလုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ immigrant process immigrant visa processing ပရောနေသွားတယ်အဲ့တော့မြန်မာနိုင်ငံကြီးလဲကျွန်တော်တိတက်လောက်ကတော့ပါမယ်လို့ယူဆပါတယ်ဘာလို့ဆိုမြန်မာနိုင်ငံကလည်းအများကြီးပဲ immigrant လာတဲ့လူအများကြီးရှိကြပါတယ်အထူးသဖြင့်ကျွန်တော်တို့ကနကနုံကကနကနုံကဟိုအဖေအမေကနကနုံကဟိုတက်ကြီးရွယ်ဦးတွေပြီးလို့ရှိရင် retire ဖြစ်တဲ့လူတွေအဲ့လိုမျိုးခေါ်လို့ရှိရင်တော့နည်းနည်းကြာဖို့အလားအလာရှိတယ်ဘာလို့ဆိုတော့ဒါကကျွန်တော်ရဲ့အတွေ့အကြုံပြောတာเนาะဒါပေမဲ့အဲ့လိုဘလူးလိုင်းမကျွန်တော်မပြောတတ်ဘူးအဲကျွန်တော်ပထမဆုံးTrump first term မှာတော့ဖြစ်ခဲ့တဲ့ဥစ္စာကိုအခြေခံပြီးကျွန်တော်ပြောတာ first term မှာတော့လူငယ်တွေဘာတွေကိုတို့တလောက်မဟုတ်ဘူးပြင်တတ်ပေတလောက်မဟုတ်ဘူးအငွေကြေးရှိတာတလောက်မဟုတ်ဘူးအဲ့လိုအသက်ကြီးရွယ်ကိုနည်းနည်းကြီးလာပြီဆိုလို့ရှိရင်တို့အနေနဲ့ခဏပို့ပြီးတော့စစ်တယ်ပေါ့ okay အစစ်တယ်စစ်တဲ့ခါကျတော့ကြာတာရှိတာပေါ့ဒါပေမဲ့I ကျွန်တော်အတိအကျပြောလို့မရပါဘူးခင်ဗျာဒါကျွန်တော်ပထမဆုံးပါသူပထမချမ်းတော့ဟိုအခြေခံကျွန်တော်ပြောပြတာပါလောလောဆယ်အားအရာကိုထုတ်ထားတာပဲရှိတယ်ဘလို့အကောင့်ဖော်မဆိုတော့ကျွန်တော်မသိပါဘူ
းမယ့်ရင်ဂျင်နိုင်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်လေးရှုစားနာဆင်ရဖို့ရှိပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2025ခုနှစ်မတ်လ9ရက်တနင်္ဂနွေနေ့ညချမ်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍကိုအလက်ပေးကြပါတယ်။တော်လန်ရေးကာလ၄နှစ်ရှိလာတဲ့အချိန်မှာတော်လန်ရေးကိုဝန်းရံထောက်ခံတဲ့သူတွေရောပြည်သူတွေပါပင်ပန်းလာနေကြပါပြီ။တော်လန်ရေးအင်အားစုအသီးသီးဟာဆီယနာရှင်စနစ်ချုပ်ငင်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဘုံရည်မှန်းချက်တူညီကြတယ်လို့ဘုံရံသူဖြစ်တဲ့စစ်ကောင်စီကိုအတူတကွဆန့်ကျင်တိုက်ပွဲဝင်နေကြပေမဲ့ အင်အားစုချင်းအပြိုင်နာတွေနေမြေအငင်းပွားတဲ့ကိစ္စရပ်တွေအထူးသဖြင့်ကတော့ဒေတာလိုက်ပြန့်ကျဲနေတဲ့ PDF တွေကိုတစုတစည်းတဲ့မစုစည်းနိုင်သေးတဲ့အားနည်းချက်တွေကရှိနေစေဖြစ်ပါတယ်ဒီလိုအချိန်မှာပဲချင်းလန်းချင်းပြည်ကောင်စီနဲ့ INCNCC ဂျာကာလာချင်းအမျိုးသားအတိုင်ပင်ကောင်စီတို့ပေါင်းစည်းပြီးတော့ချင်းမျိုးသားကောင်စီဖွဲ့စည်းဖို့သဘောတူညီလိုက်ကြတယ်ဆိုတော့ကြေညာချက်ထွက်ပေါ်လာတာတွေ့ရပါတယ်တော်လိုက်ရေးကိုနောက်အဆင့်တစ်ခုကိုမောင်းနှင်နိုင်မှုဆိုရင်ပြန်ကျဲနေတဲ့အင်အားစုတွေစုစည်းနိုင်မှုကအတော်လေးကိုအရေးကြီးနေပါတယ်ဒီသတင်းပတ်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေနောက်တစ်ဆင့်တက်ဖို့လိုအပ်နေပြီဖြစ်တဲ့မြမနွေဦးတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါပထမဆုံးတစ်ချက်ကတော်လှန်ရေးအင်အားစုတွေကအားကောင်းလာတယ်ဆိုတာငြင်းလို့မရဘူးသို့တော်ညာလဲအားကောင်းလာရကနေပြီးတော့တော်လှန်ရေးကိုနောက်အဆင့်တစ်ခုမောင်းနှင်နိုင်ဖို့ဆိုရင်ပြန်ကျဲနေတဲ့အင်အားစုတွေစုစည်းနိုင်ဖို့ကအတော်လေးအရေးကြီးနေတယ်လို့မြင်တယ်အခုလို့သုံးသပ်ပြောကြတာကတော့အမေရိကန်ပြည်ထောင်စုငင်းချိုင်းအင်စတီကျူ USIMB နဲ့ဝေဆင်စင်တာတို့မှာအဲ့ပညာရှင်အဖြစ်ဆောင်ရွက်နေတဲ့ကိုရဲမျိုးဟိန်ပဲဖြစ်ပါတယ်အေယာဗီသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့တာပါအန်တိုနီဒေးဗစ်ကလည်း၄နှစ်ကြာအောင်ပျောက်ကြားစစ်ဆင်နွှဲနိုင်ခဲ့ပြီမဲ့စုစုစည်းစည်းနဲ့မဟာဗျူဟာမြောက်မဖြစ်လာသေးတဲ့ဗမာဒေါ်လာရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုဖြစ်ပါတယ်ဒေတာလိုက် PDF တပ်ဖွဲ့တွေရှိနေပေမဲ့အမြဲတမ်းတပ်ဖွဲ့တွေအဖြစ်နောက်တဆင့်မတက်လှမ်းနိုင်သေးဘူး PDF တွေဟာနောက်တဆင့်တက်ပြီးတစုတစည်းတည်းတိုက်ခိုက်နိုင်မှသာစစ်တပ်ကိုအနိုင်တိုက်နိုင်မှာဖြစ်တယ်လို့ Asia Times မှာရေးသားခဲ့တာတွေ့ရပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေဟာတော်လိုင်းအင်အားစုတွေကအားသာလာတယ်စစ်တပ်ဟာတဖြည်းဖြည်းအားနည်းလာနေပြီးစီးပွားရေးနိုင်ငံရေးအကြက်တဲပေါင်းစုံနဲ့ရင်ဆိုင်နေရတယ်စစ်တပ်ဟာစစ်မြေပြင်မှာတိုက်ပွဲတွေဇက်တိုက်ရှုံးနေတယ်။ဒါကြောင့်စစ်တပ်ဟာပြိုလဲသွားနိုင်တယ်ဆိုတာကိုနိုင်ငံရေးစောင့်ကြည့်လေ့လာသူတွေပညာရှင်တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါလက်ခံလာကြပြီဖြစ်ပါတယ်။ဒါကိုအငင်းပွားမဲ့သူတိတ်မရှိလှပါဘူး။ဒါပေမဲ့စစ်တပ်ဘယ်အချိန်မှပြိုလဲမှာလဲ။စစ်တပ်ကြချုံသွားပြီးနောက်ပိုင်းတော်လှန်ရေးအင်အားစုတွေအနေနဲ့ဘယ်လိုရှေ့ဆက်ကြမှာလဲဆိုတာကတော့မေးခွန်းအဖြစ်ရှိနေစေပါ။တော်လိုင်းရေးကာလ၄နှစ်ရှိလာချိန်မှာတော်လိုင်းရေးကိုဝန်ရံထောက်ခံနေသူတွေရောပြည်သူတွေပါပင်ပန်းလာနေကြပါပြီမလုံခြုံမှုစာဝတ်နေမပြေလည်မှုပညာရေးကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအခက်အခဲတွေနဲ့နေ့စဉ်ရုန်းကန်နေရတဲ့ပြည်သူတွေဟာအခုလက်တလောမှာလဲစစ်မှုထမ်းဥပဒေရဲ့ဒုက္ခပေးခြင်းကိုရင်ဆိုင်နေကြရပါတယ်တစ်ဖက်မှာလဲတော်လိုင်းရေးကာလရင်ဆိုင်နေရတဲ့ပြဿနာတွေကလည်းပေါင်းစုံပါတော်လိုင်းရေးအင်အားစုအသီးသီးဟာစီအနာချင်းစနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးဘုံရည်မှန်းချက်တူညီကြသလိုဘုံရံသူဖြစ်တဲ့စစ်ကောင်စီကိုအတူတကွဆန့်ကျင်တိုက်ပွဲဝင်နေကြပေမဲ့လို့အင်အားစုချင်းအားပြိုင်တာတွေနယ်မြေအငင်းပွားတဲ့ကိစ္စရပ်တွေအထူးသဖြင့်ဒေသအလိုက်ပြန့်ကျဲနေတဲ့ PDF တွေကိုတစုတစည်းတည်းမစုစည်းနိုင်သေးတဲ့အားနည်းချက်တွေကလည်းတကယ့်အရှိတရားတွေပါမကြသေးမီက ARD ကဖော်ပြခဲ့တဲ့အညာဒူပိုင်းဤနောက်ွယ်ကဆောင်းပါးပါအဖြစ်ပြက်အချက်လက်မျိုးတွေကလည်းစိတ်ပူစရာအာရော့စိတ်ပြက်စရာတွေလို့ဆိုနိုင်ပါတယ်အညာဒူပိုင်းဤနောက်ွယ်ဆောင်းပါးဟာ NUG ထိန်းချုပ်နယ်မြေအတွင်းကအောက်ခြေပါကဖပါအဖတွေရဲ့အာဏာအလွဲသုံးမှုအကျင့်ပြက်မှုတွေအကြောင်းကိုမိမောင်းထိုးပြထားတဲ့ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်ဒီလိုအချိန်မှာပဲချင်းလန်းချင်းပြည်ကောင်စီနဲ့ INCNCCကြာကလချင်းအမျိုးသားအတိုင်းပင်ကံကောင်စီတို့ကိုပေါင်းစည်းကချင်းအမျိုးသားကောင်စီကိုဖွဲ့စည်းဖို့သဘောတူညီလိုက်ကြတယ်ဆိုတဲ့ကြေညာချက်တစ်ခု2025ဖေဖော်ဝါရီ26ရက်နေ့ကထွက်ပေါ်လာခဲ့တာတွေ့ရပါတယ်။အလားတူပါပဲ TNL နဲ့ KIA တပ်သားတွေချင်းအောက်ခြေမှာနယ်မြေအငင်းပွားပြဿနာတွေဖြစ်ကြပေမဲ့နှစ်ဖက်အဖွဲ့ခေါင်းဆောင်တွေချင်းတွေ့ဆုံဆွေးနွေးဖြေရှင်းကြတယ်ဆိုတဲ့သတင်းတွေကိုလည်းကြားသိနေရပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ကြတယ်တွေ့ဆုံဆွေးနွေးအဖြေချကြရတယ်ဆိုတာကအနာဂတ်အတွက်အားတက်စရာလို့ဆိုကြရမှာပါဒီနေရာမှာအလင်းသင့်လို့တင်ပြလိုတာကမြမနိုင်ငံကြီးလောကမှာတွေ့ဆုံဆွေးနွေးရေးလို့ပြောရင်စစ်ကောင်စီစစ်တပ်နဲ့တော်လိုင်းအင်အားစုတွေအထူးသဖြင့်စစ်ကောင်စီနဲ့ NUG ကြားလို့ပဲပြေးမြင်ကြတဲ့ကိစ္စဖြစ်ပါတယ် တော်လိုင်းအင်အားစုတွေအချင်းချင်းကြားတွေ့ဆုံဆွေးနွေးရေးဆိုတာကိုမေ့လျော့နေတတ်ကြပါတယ်။အခုချိန်မှာအမှန်တကယ်လိုအပ်နေတဲ့တွေ့ဆုံဆွေးနွေးရေးကစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးရေးထက်တော်လိုင်းအင်အားစုတွေကြားတိုင်းရင်းသားလက်နက်ကိုင်အင်အားစု EAO ERO တွေအချင်းချင်းကြား EAO ERO တွေနဲ့ NUG ကြားအချင်းချင်းတွေ့ဆုံဆွေးနွေးရေးကပိုအရေးပါတယ်ပိုအရေးကြီးတဲ့ကိစ္စရဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်အာဏာရှင်စနစ်ချုပ်ငြိမ်းအောင်တနည်းအားဖြင့်စစ်တပ်ပြိုလဲပြုတ်ကြအောင်ဘယ်လိုတိုက်ကြမလဲတခါစစ်တပ်ပြုတ်ကြသွားပြီးနောက်ပိုင်းဖက်ဒရယ်ပြည်တော်စုကိုဘယ်လိုတိဆောက်ကြမလဲဘယ်လိုအတူတကွရှေ့ဆက်ကြမလဲဆိုတဲ့အခြေခံနိုင်ငံရေးသဘောတူညီချက်ရရှိရေးဟာတိုင်းပြည်အတွက်အသက်သွေးကြောတမျှအရေးကြီးတာမူစစ်ကောင်စီကိုဆန့်ကျင်တော်လှန်နေတဲ့တော်လှန်ရေးအင်အားစုတွေအချင်းချင်းကြားတွဲဆုံဆွေးနွေးရေးဟာအရေးပါလာတယ်လို့ဆိုရခြင်းဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG သမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့ဒေါ်လာရင်အင်အားစုများအကြားအသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံဥပဒေမှာအခြေခံရမယ့်သဘောထားတွေကိုသဘောတူညီမှုရရှိထားပြီလို့2025 February 18 ရက်နေ့က PVTB မှာအခုလိုပြောကြားခဲ့တာတွေ့ရပါတယ်။ပြည်နယ်အားကောင်းရေးကိုရှေ့ရှုတဲ့ Bottom Up Federalism Approach နဲ့ဒေါ်လာရင်ကာလကြားကာလမှာစတင်ပြီးတော့အတူတကွတိဆောက်သွားနိုင်ရန်သဘောတူညီချက်ရရှိထားကြပြီးအနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတိဆောက်မှုကိုထိထိရောက်ရောက်ဖော်ဆောင်နိုင်ရန်အတွက်ဖက်ဒရယ်အသွင်ကူးပြောင်းရေးအစီအမံများဆိုင်ရာအခြေခံ The Article of Federal Transitional Arrangement AFTA ကိုကျွန်တော်တို့ဆွေးနွေးရေးဆွဲနေကြပြီဆိုတာတင်ပြပြောကြားအပ်ပါတယ်လို့ဦးကျော်စောကပြောပါတယ်ဘယ်အဖွဲ့တွေပါဝင်တယ်ဘယ်လိုအချက်တွေပေါ်မှာအခြေခံတယ်ဆိုတာအသေးစိတ်ဖော်ပြမထားပြီမဲ့ဆွေးနွေးနေကြတယ်သဘောတူညီမှုတွေရရှိထားတယ်ဆိုတာကတော့ကောင်းတဲ့လက္ခဏာပါလို့စောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်အခုຫນွေဦးတော်လိုင်းအင်အားစုတွေနဲ့တိုင်းရင်းသား ERO တွေကြားကပူးပေါင်းဆောင်ရွက်မှုပေါ့မဟာမိတ်ဖွဲ့စည်းတည်ဆောက်နိုင်မှုကအခုစစ်တပ်အုပ်ချုပ်ရေးကိုအစားထိုးနိုင်လိမ့်မယ်လို့မြင်မိပါသလားလို့ ARU ရဲ့အမေးကိုကိုရဲမျိုးဟင်းကအခုလိုဖြေပါတယ်အမှန်တကယ်လဲစစ်ကောင်စီလွန်ကာလဟာစိုးရိမ်ပူပန်စရာတွေရှိပါတယ်စစ်ကောင်စီမရှိတော့ချိန်မှာအာနာလီဟာနဲ့ဖြစ်လာမလားဒေါ်လာရင်အင်အားစုတွေအချင်းချင်းသဘောထားကွဲလဲမှုတွေပေါ်ပေါက်လာမလားဆိုတာကလည်းထည့်သွင်းစဉ်းစားကြရမှာပါနောက်တစ်ခုကတော့အစားထိုးနိုင်မလားဆိုတဲ့မေးခွန်းတနည်းစစ်တပ်မှာပါတဲ့နိုင်ငံရေးအခင်းအကျင်းတစ်ခုကိုတီဆောက်ရမယ့်အနေအထားအဲ့ဒါကိုတီဆောက်နိုင်မလားလို့ဆိုရင်ကျွန်တော်အနေနဲ့ကတော့မတီဆောက်နိုင်စရာမရှိဘူးလို့မြင်ပါတယ်လို့ဆိုပါတယ်ပြီးတော့ကိုရဲမျိုးဟင်းကမကြသေးခင်ကပဲရက်ဆက်ကြမ်းကြုတ်တဲ့အာနာချင်းအာဆတ်တိုင်းပြည်ကနေထွက်ပြေးသွားရတဲ့စီးရီးယားနိုင်ငံကိုဥပမာပေးပါတယ်။အာဆတ်လွန်ကာလစီးရီးယားမှာပြဿနာတွေအခက်အခဲတွေရှိတယ်ဆိုပေမဲ့ထင်သလောက်မဆိုးရွားပါဘူးလို့ဆိုပါတယ်ခင်ဗျာ
။ဆောင်းပါရှင်ပြည်သွင်းနိုင်တင်ဆက်ခဲ့တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍပါရှင်။အခုဆက်ပြီးတော့ VOA ရဲ့ Polygraph ပုံပြရုပ်သံဗီဒီယိုကိုတင်ဆက်ပေးကြပါမယ်။ဥရုယာသည်ပြောင်းလဲမှုကအာတိတ်ဒေတာကိုလှည့်လင်းမြန်မြန်ပြောင်းလဲစေပြီးတော့တဘာဝပတ်ဝန်းကျင်အန္တရာယ်တွေနဲ့စီးပွားရေးအခွင့်အလမ်းတွေကိုဖန်တီးနေတယ်လို့နဲ့ကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေကအသစ်ဖန်တီးထားတဲ့ပင်လယ်ရေကြောင်းလမ်းမတွေနဲ့အာတိတ်တဘာဝတရံဇာတကိုထိန်းချုပ်နိုင်မှုအပြိုင်ဆိုင်စ조사နေတာကြောင့်ပထဝီနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေပါတယ်အာတိတ်ဒေတာတင်းမာမှုမြင်မှာဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ VOA ပုံပြရုပ်သံကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်
အာတိတ်ဒေတာဟာကမ္ဘာပေါ်မှာအေးအေးဆုံးနဲ့လူနေထူထပ်မှုအနည်းဆုံးဒေတာတစ်ခုဖြစ်ပေမဲ့အမေရိကန်ပြောင်စုနဲ့တခြားဒေတာတွင်အင်အားကြီးနိုင်ငံတွေအဓိကအာရုံစိုက်တဲ့နေရာတစ်ခုမြန်မြန်ဆန်ဆန်ဖြစ်လာတာပါ။အာတိတ်ဆန်ဝါရဲ့မြောက်ဖက်မှာနယ်မြေပိုင်ဆိုင်တဲ့နိုင်ငံ၈နိုင်ငံရှိပြီးကနေဒါ၊ရုရှား၊အိုက်စ်လန်၊ဖင်လန်၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်နဲ့အမေရိကန်ပြောင်စုတို့ဖြစ်ပါတယ်။1996ခုနှစ်ကတည်းကဒီအစိုးရတွေဟာထာနေတိုင်းရင်းသားဆာမီ၊အင်နျူဝက်နဲ့ချိုချီလိုအုပ်စုကိုယ်စားလှယ်တွေနဲ့အတူသိပ္ပံသူတေသနာနဲ့တဘာဝပုံရှင်ထိမ့်သိမ်းမြင့်တင်ဖို့အာတိတ်ကောင်စီဖိုရမ်မှာပါဝင်ဆောင်ရွက်ခဲ့ကြပါတယ်။ဒါပေမဲ့2022ခုနှစ်မှာရုရှားကယူကရိန်းကိုကျူးကျော်တဲ့အချိန်ကစပြီးတခြားအာတိတ်အစိုးရတွေကရုရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုကိုရပ်ဆိုင်းထားခဲ့ပါတယ်။အာတိတ်ဒေသဟာလည်းဥရုယာသည်ပြောင်းလဲမှုကြောင့်ရေခဲတွေအရှိပျော်ပြီးကုန်သွယ်ရေးအတွက်ရောပထဝီနိုင်ငံရေးပါပြိုင်ဆိုင်ကြချိန်မှာဒီတင်းမာမှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။တင်မောလမ်းကြောင်းအစ်စ်တွေပွင့်လာသလိုရုပ်ကျွင်းလောင်စာနဲ့တက်ထုတွင်းတွေကိုလည်းပိုလက်လန်းမိလာပါတယ်။ ရုရှားကအာတိတ်ကမ်းရိုးတန်းအများစုကိုထိန်းချုပ်ပြီးသူ့နယ်မြေပိုင်ဆိုးမှုကိုချဲ့ထွေနေတယ်လို့စီးရဲအခြေခံအဆောက်အုံတွေကလည်းတိဆောက်လာပါတယ်။ကုလသမဂ္ဂပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်ရှိထားပေမဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေဆက်ရှိနေတာပါ။တင်မော်လန်ကြောင့်အစ်တတွေရဲ့အချို့ပိုင်းတွေဟာသူတို့ပိုင်နဲ့ရေထဲကနေဖျက်သွားတယ်လို့ကနေဒါနဲ့ရုရှားနှစ်နိုင်ငံစလုံးကပြောနေချိန်မှာအမေရိကန်ပြည်ထောင်စုကတော့ကုလသမဂ္ဂရဲ့ရေချောင်းစာချုပ်ကိုအတီးမပြုထားသေးပါဘူး။ဒေတာရင်းကမဟုတ်တဲ့အင်အားကြီးနိုင်ငံတွေကလည်းတောင်းဆိုမှုတွေလှုပ်လာပြီးတရုတ်နိုင်ငံကသူ့ကိုယ်သူအာတိတ်အနီးနိုင်ငံလို့ကြေညာထားကအခြေခံဆောက်အုံနဲ့သူတင်တာလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုအာတိတ်အစိုးရဖွဲ့ရည်နဲ့တွဲပြီးလုပ်နေပါတယ်။ဒီလိုရုရှားနဲ့တရုတ်ကပိုနေရာယူလာတာကြောင့်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်ဒိမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေဖြစ်တဲ့ Greenland ဟာအမေရိကန်ရဲ့အာတိတ်မဟာဗျူဟာမှာအဓိကဖြစ်လာပါတယ်။ဒီကျွန်းမှာအမေရိကန်စစ်စခန်းရှိနေပြီးသားဖြစ်ပြီးလက်တလုံးမှာဒိမတ်ကစစ်တပ်အင်အားထပ်တိုးချစ်လာပါတယ်ဒီဒေတာဟာရာသီဥတုအရာရောနိုင်ငံရေးအရာပါပိုပူပြင်းလာနေချိန်မှာအာတိတ်ဒေတာအပေါ်လွှမ်းမိုးနိုင်မှုအတွက်အပြိုင်ဆိုင်တွေကအခုမှစတာဖြစ်ပါတယ်ခင်ဗျာ
အာတိတ်ဒေတာတင်းမာမှုမြင်မှာဆိုတဲ့ခေါင်းစဉ်နဲ့ကိုဝင်းခံမောင်တင်ဆက်ပေးခဲ့တဲ့ VOA ရဲ့ပုံပြရုပ်သံဗီဒီယိုကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာပြည်မှပေးစာများခန္ဓာကိုတင်ဆက်ပေးကြပါတယ်မယေးသနာကျော်ကတင်ဆက်ပေးထားပါတယ်ရှင်
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မင်္ဂလာတော့ကြညာချမ်းမှာကုခေမောင်စုမင်းကိုဝင်းမင်းနဲ့ VOA ညီကိုမောင်နှမအပေါင်းတို့ရေးတဲ့အားလုံးဘေးကင်းပြီးတော့ကျန်းမာကြပါစေဗျာလို့ရေးလာတဲ့သူကအမြဲတမ်းကျွန်တော်တို့စီကိုစာရင်းနေကြအမြဲတမ်းလည်းမပြတ်အစီအစဉ်တွေကိုနားဆင်ပြီးအောက်မှာမှတ်ချက်တွေလာရေးတဲ့ဦးဆိုင်ကမ်ပတန်ဖြစ်ပါရဲ့ရှင်ဘေးကင်းကျန်းမာပါစေလို့ VOA ဝိုင်းတော်သားတွေကလည်းပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်နော်နောက်ထပ်သောရရှင်တရားကတော့ပြီးခဲ့တဲ့တစ်ခါစာရေးပြီးတော့အစီအစဉ်နဲ့နားဆင်လို့မရပါဘူးဆိုတော့မီတာလိုင်းနေတဲ့တကွစာရေးလာတဲ့သောရရှင်ဖြစ်ပါတယ်။လင်းနေဆိုတဲ့သောရရှင်မှာ
ကျေးဇူးပါ9နာရီကနေ10နာရီစီစဉ်ပြန်ပြီးဖမ်းလို့ရနေပါပြီ။ VOA app YouTube Facebook SDR.org အကုန်လက်လန်းမိပါတယ်။ဒါပေမဲ့ကျွန်တော်က Shortwave Radio လေးနဲ့ Insta နဲ့ Antenna ကောင်းကောင်းနဲ့နေ့စဉ်နှစ်ပေါင်းများစွာအားပေးလျက်ပါဦးတင်မောင်တန်းရဲ့သတင်းဖတ်ကြားမှုကိုတော့လေးလေးနက်နက်ဖြစ်လွန်းလို့လေးစားမိပါတယ်။ဥကျော်စံတာရဲ့အလွန်မြတ်တဲ့လက်တွေ့ကြတဲ့သုံးသက်ချက်တွေကို GU site နားထောင်ဖြစ်ပါတယ်။ကျေးဇူးပါ
။ဟုတ်ကဲ့ပါရှင်။သူ့လိုပဲတခြားသောရရှင်တွေနဲ့အစီအစဉ်တွေကိုပြန်ပြီးတော့ဖမ်းယူနိုင်လို့ရပါပြီလို့စာရေးလာပါတယ်နော်။ကျေးဇူးတင်ပါတယ်ရှင်။ဒီမှာထပ်ပြီးတော့သောရရှင်တွေကိုကျွန်မအသိပေးချင်တာကကျွန်မတို့ထုံးစံတိုင်းည9နာရီကနေ10နာရီအစီအစဉ်ကိုပြန်လွှင့်နေကြည10နာရီက17နာရီအစီအစဉ်မှာကျွန်တော်တို့အစီအစဉ်တစ်တခုပြန်လွှင့်တာကိုပြောချင်ပါတယ်ရှင်။အဲ့ဒီ10နာရီကနေ17နာရီအစီအစဉ်မှာပထမပိုင်းစနေရနေ့စနေရခွဲကတော့တခြားဘာသာစကားဖြစ်တဲ့ခမဘာသာအစီအစဉ်ဖြစ်ပါလေ။ဒါပေမဲ့အဲ့နောက်ပိုင်းနိုင်ဝက်မှာတော့ည10နိုင်ခွဲကနေ17နိုင်ခွဲမှာတော့ကျမတို့အစောပိုင်းကည9နိုင်မှာထုတ်လွှင့်ပေးသွားတဲ့ VOA Burma Today ဆိုတဲ့ကျမတို့ရဲ့နေ့စဉ် TV သတင်းလောင်းအစီအစဉ်ကိုပြန်လွှင့်ပေးပါရနော်။ဒါကလိုင်းတိုမီတာနဲ့လွှင့်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်မြင်သံကြားအစီအစဉ်ကိုဒီရုပ်သံလိုင်းတွေကနေဖမ်းယူနားဆင်လို့မရဘူး။နောက်ပြီးတော့ Internet စာမျက်နှာ Digital Platform တွေကနေနားမထောင်လိုက်ရဘူးဆိုရင်တော့ဖိုင်ဒိုမီတာရေဒီယိုနဲ့ဖမ်းယူနိုင်တဲ့သောရရှင်တွေကျမတို့ရဲ့ TV အစီအစဉ်ထုတ်လွှင့်ချက်ကိုည10နာရီခွဲကနေ17နာရီမှာပြန်ပြီးတော့ဖမ်းယူနိုင်တယ်ဆိုတာကိုသတင်းကောင်းပါချင်ပါတယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။အင်ဒိုရေဒီယိုကနေဖန်ယူနာစီရတာကြိုက်ပါတယ်လို့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ရေဒီယိုရှော့ဝေ့ဖ်လိုင်းတို့နဲ့မီဒီယံဝေ့ဖ်လိုင်းလအစီအစဉ်တွေကိုတော့ဖြစ်နိုင်ရင်ကြုံကြိုက်တိုင်းကြားကန်ပေးပါဗျာ။သူတို့တွေက every time everywhere free mode ပါ။ညပိုင်းအစီအစဉ်ကိုနားမထောင်ရရင်အဲ့လိုကိုမပြောတာပါဗျာ။ည9နာရီကနေ12နာရီအထိလွှင့်တယ်ဆိုပေမဲ့ည17နာရီအထိသာလာပါတယ်။အခုပျောက်သွားလို့စိတ်ဆင်းရဲနေရပါတယ်။ စစ်ဘေးဒေသတွေအတွက်ပါတွေးပူတာပါသူတို့မှာအချို့ဆိုဖုန်းလိုင်းတောင်မရှိကြဘူးလေ VOA ကထွက်ရလမ်းပါကျေးဇူးပါဗျာကျွန်တော်ကရေဒီယိုဆိုကောင်းကောင်းလေးလိုချင်လို့ US ကတငယ်ချင်းစီကိုမှားထားတာပါ US မိတ်ပေါ့ US မှာကရေဒီယိုထုတ်ဖို့မပြောနဲ့ရောင်းတဲ့ဆိုင်တောင်တနိုင်ငံလုံးမရှိကြဘူးတဲ့နောက်တော့ဆိုင်တစ်ဆိုင်က Amazon Online ကိုညှို့ပါတယ်အဲ့တော့ရပါတယ်ဒါပေမဲ့ China မိတ်ပါ American Standard ပေါ့ဗျာကောင်းပါတယ် US ဒေါ်လာ350လောက်ကျပါတယ်တဲ့သူသမီးလေးကကြောင်းသူမို့90ရာခိုင်နှုန်း discount ရပါတယ်ရေဒီယိုမို့ DHL ကလေရင်နဲ့ပို့လို့မရပါဘူးသင်းမော့နဲ့ပဲပို့ရပါတယ်မြမပြီးဒိုင်းရိုက်ဆိုလမ်းမှာပျောက်နိုင်ပါတယ်ထိုင်းနိုင်ငံမဲဆိုင်ကတဆင့်ပို့ခိုင်းပါတယ်တလားလောက်တော့ကြာမယ်ထင်ပါတယ်တလားတိတိမှာထိုင်းနိုင်ငံမဲဆိုင်ကတားအိမ်ကိုရောက်ပါတယ် VOA နဲ့ပြည်ပမြန်မာသတင်းဌာနတွေကလွှဲလို့မှတပါအခြားမရှိပါဘူးဗျာ
ဟုတ်ကဲ့ပါတရုတ်နိုင်ငံမှာထုတ်တဲ့ရေဒီယိုကို American ပြည်အောင်စုမှာဈေးကြီးပေးဝယ်ပြီးတော့ကိုလိုင်းတို့ကနေပြီးတော့ရေဒီယိုစီစဉ်တွေကိုဖမ်းယူနားဆင်နေဆိုတဲ့သောရရှင်ဖြစ်ပါတယ် Digital Kit ပြောင်းလာတဲ့အချိန်မှာ Digital နဲ့ပဲနေရာတကာအလွင့်များကြတာမလို့ဒီမြန်မာနိုင်ငံကနေပြီးတော့ Digital Platform တွေကိုလက်လှမ်းမမီတဲ့သောရရှင်တွေရှိသလိုဒီလိုတချို့သောရရှင်တွေကလည်းလိုင်းတို့ရေဒီယိုနဲ့နားထောင်နေကြမလို့တကူတကာဒီလိုမျိုးဈေးကြီးပေးပြီးတော့လိုင်းတို့ရေဒီယိုနဲ့နားထောင်ကြတာသိရတဲ့အတွက်ကြောင့်မလို့အမတန်အံ့ဩရပါတယ်နော်အစီအစဉ်တွေကိုဖမ်းယူနားဆင်နေဆိုလို့ကျေးဇူးတင်ပါတယ်ရှင်ထရရှင်တယောက်ဒီမှာမေးလာတဲ့စာလေးကိုဖြည့်ချပေးချင်ပါတယ်။ထရရှင်ကိုဆိုးဖြစ်ပါတယ်။သူကဘေးစာကဏ္ဍကနေဖြည့်ချပေးပါတယ်။မေးခွန်းလေးတစ်ခုသိချင်လို့ပါ။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားတဲ့ Belarus နိုင်ငံက NATO ဖွဲ့ဝင်နိုင်ငံတွေထဲမှာလည်းမပါဘူး။ Finland နဲ့ Sweden နိုင်ငံတို့က NATO ဖွဲ့ဝင်လျှောက်ပေမဲ့လည်း Belarus နိုင်ငံက NATO ဖွဲ့ဝင်ဖြစ်မလျှောက်ပါဘူး။ဘာလို့ပါလဲတဲ့။Belarus လေဆိုဗီယက်ပြည်အောင်စုကခွဲထက်နိုင်ငံဖြစ်ပါရဲ့နဲ့ရုရှားနဲ့တင့်မြက်အစဉ်ပြေနေလို့လားဘာကြောင့်လဲဆိုတာသတင်းအချက်အလက်ရဖြည့်ပေးပါလားဗျာလို့မေးလာပါတယ်ဟုတ်ကဲ့ပါဒီတော့ရရှင်မေးလာတာကိုဖြည့်ချပေးဖို့တေချာစာတော်ဖတ်ထားပါတယ်နော်မြန်မာနိုင်ငံကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာတွားခဲ့တဲ့ Belarus နိုင်ငံက NATO အဖွဲ့ဝင်နိုင်ငံထဲမှာမပါဘူးဆိုတာမှန်ပါတယ်Finland နဲ့ Sweden တို့က NATO အဖွဲ့ဝင်ဖြစ်ဖို့လျှောက်ထားခဲ့ပြီး2023နဲ့2024မှာအဖွဲ့ဝင်တွေဖြစ်လာပေမဲ့ Belarus က NATO အဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတာမရှိပါဘူး။ဒီကြောင့်ကိုနားလည်ဖို့ဆိုရင်တော့ Belarus ရဲ့တမိုင်းနဲ့ Russia ဆက်ဆံရေးပြန်ပြီးကြည့်ရမှာဖြစ်ပါရဲ့ရှင်။ Belarus က1991ခုနှစ်မှာ Soviet ပြည်အောင်စုပြိုကွဲပြီးတော့လွတ်လပ်တဲ့နိုင်ငံဖြစ်လာခဲ့တာပါ။ဒါမဲ့လေသူ့ရဲ့နိုင်ငံရေးစီးပွားရေးက Russia နဲ့အမြဲတမ်းနီးနီးကပ်ကပ်ဆက်ဆံမှုရှိပါတယ်။ဘာကြောင့်လဲဆိုရင်ကဲကျင်းကြောင့်ပဲပြောရမယ်ဆိုတော့ဒီ Belarus ကဆိုဗီယက်ပြည်အောင်စုရဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ပြီးတော့ရုရှားနဲ့ဒီယဉ်ကျေးမှုဘာသာစကားနဲ့လူမှုဆက်ဆံရေးတော်တော်လေးကိုနှိစက်မှုရှိပါတယ်။လွတ်လပ်ရေးရပြီးတဲ့နောက်မှာလည်းအဲဒီဆက်ဆံရေးကိုသူတို့ကဆက်ပြီးတော့ထိန်းလာခဲ့တာပါ။စီးပွားရေးမှာရုရှားကိုမှီခိုမှုရှိပါတယ်။ရုရှားက Belarus ကိုဈေးသက်သာတဲ့စွမ်းအင်နဲ့စီးပွားရေးအကူအညီတွေအများကြီးပေးထားတာဖြစ်ပါတယ်။နောက်ပြီးတော့နိုင်ငံရေးမှာဆိုရင်လည်း1994ခုနှစ်ထဲက Belarus ကိုအုပ်ချုပ်တဲ့သမ္မတ Alexander Lukashenko ကရုရှားနဲ့မဟာမိတ်ဖြစ်ဖို့ဦးစားပေးပါတယ်။သူကအာဏာရှင်စနစ်ကိုထိန်းထားပြီးတော့ရုရှားရဲ့ထောက်ခံမှုကိုအားကိုးနေရပါတယ်။နောက်ပြီးတော့1999မှာ Belarus နဲ့ရုရှားက Union State ဆိုတဲ့သဘောတူညီချက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒီတော့ဒီသဘောတူညီချက်ရှိတော့ Belarus ကရုရှားရဲ့လွှမ်းမိုးမှုအောက်မှာရှိပြီးတော့ NATO လိုမျိုးအနောက်တိုင်းအဖွဲ့အစည်းတွေဝင်ဖို့မဖြစ်နိုင်ပါဘူး။နောက်ပြီးတော့ဒီအခုနောက်ဆုံးဖြစ်တဲ့ Ukraine စစ်ပွဲအတွင်းမှာလည်း Belarus ကရုရှားကိုစစ်ရေးရထောက်ပံ့ခဲ့တာဖြစ်ပါတယ်။ဒီတော့ Belarus က NATO အဖွဲ့ထဲမဝင်တာရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးစီးပွားရေးမှီကုံမှုနောက်ပြီးတော့နိုင်ငံရေးအကျိုးစီးပွားရေးကြောင့်ဖြစ်ပါတယ်။သူကဆိုဗီယက်ကခွဲထွက်ခဲ့ပြီမလဲရုရှားနဲ့သူ့ရဲ့မဟာမိတ်ဆက်ဆံရေးကဆက်ပြီးတော့တည်ရှိနေတာပါ။ဒီကိစ္စက NATO ရဲ့ဝင်ဖို့အဓိကဆန့်ကျင်ဘက်ဖြစ်တဲ့အကြောင်းအရာဖြစ်ပါလိမ့်ရှင်။ဖြစ်ပေးတာကျင်းနေမယ်ထင်ပါတယ်နော်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးပုံမှန်ကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်နော်။ မတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာပြည်မှပေးစာများခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုတင်ပြပေးကြပါရစေ။မျိုးတုံးပြောက်ွယ်သွားပြီဖြစ်တဲ့ရှေးခေတ်အမွေးရှည်စင်မျိုးမန်းမော်လေးတွေကိုပြန်ပြီးတော့ဖန်တီးနိုင်မှုအတွက်ပထမဦးဆုံးခြေလှမ်းအနေနဲ့မျိုးရိုးဗီဇပြုပြင်ထားတဲ့အမွေးရှည်ကြွက်မျိုးတွေကိုအမေရိကန်ကဖန်တီးလိုက်ပါတယ်။နယ်သာလန်နိုင်ငံမှာတော့ဗန်ဂိုးပြတိုက်မှာလီဂိုတုံးလေးတွေနဲ့ပကြီးဆရာဗန်ဂိုးရဲ့နာမည်ကျော်နေကြာပန်းပုံပကြီးကားကိုဖန်တီးပြသထားပါတယ်။ဒီလိုမျိုးကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချမ်းနဲ့မမြတစင်အောင်ကတင်ဆက်ထားတာရှုစားနာစင်ပါရှင်။
မျိုးတုံးပြက်ွယ်သွားပြီဖြစ်တဲ့ရှေးခေတ်အမွှေးရှည်စင်မျိုးမဲမော့တီကိုပြန်လည်ဖန်တီးဖို့အတွက်ပထမအဦးဆုံးခြေလှမ်းအနေနဲ့မျိုးရိုးဗီဇပြုပြင်ထားတဲ့အမွှေးရှည်ကြွက်မျိုးတွေကိုအမေရိကန်ပြည်ထောင်စုတက်ကဆက်အခြေဆိုင်ဇီဝအင်ဂျင်နီယာကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်။ဒီအမွှေးရှည်ကြွက်ကလေးတွေဟာတာမန်ကြွက်တင်နေတူပြီးတော့အမွှေးရှည်နေတာပဲကွာခြားတယ်လို့ Dallas Colossal ဇီဝသိပ္ပံကုမ္ပဏီကပြောပါတယ်။အမွှေးရှည်စင်မျိုးမဲမော့တီရဲ့မျိုးရိုးဗီဇနဲ့စင်တူကြွက်မျိုးရိုးဗီဇကိုထည့်သွင်းပြီးတော့ဖန်တီးခဲ့တာဖြစ်ပြီးအမွှေးရှည်မျိုးဖြစ်တာကြောင့်အေးအေးတန်ခံနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒီကုမ္ပဏီကိုပူးတွဲတည်ထောင်သူဘန်လမ်မပြောပါရယ်အခုလိုအမွှေးရှည်ကြွက်မျိုး38ကောင်ကိုမွေးဖွားဖန်တီးခဲ့ပြီးတော့သူတို့အားလုံးကျန်းမာပျော်ရွှင်နေတယ်လို့လည်းပြောပါရယ်မမျှော်လင့်ထားတဲ့ဘီးတွေစူးကျူကတော့ဒီကြွက်ကလေးတွေဟာမူလမျောလင်းထားတာထက်အလွန်ကိုချစ်ဖို့ကောင်းနေတာပဲဖြစ်တယ်လို့လည်းသူကပြောပါတယ်။အခုလိုမျိုးတုံးပြောက်ွယ်သွားတဲ့တံတွားတွေကိုပြန်လည်ဖန်တီးနေရတဲ့အကြောင်းရင်းကလည်းကဘာပေါ်ကဇီဝမျိုးကွဲတွေဟာ2050ခုနှစ်အရောက်မှာ90ရာခိုင်နှုန်းလောက်ပြောက်ွယ်သွားဖို့ရှိတာကြောင့်ဖြစ်တယ်လို့လမ်ကပြောပါတယ်။အခုလိုပြောက်ွယ်သွားဖို့ရှိနေတဲ့တံတွားတွေကိုဖန်တီးခြင်းအဖြစ်ဇီဝမျိုးကွဲစုံလင်မှုကိုထိန်းထားနိုင်ပြီးတဘာဝပတ်ဝန်းကျင်တည်ငြိမ်ရေးကိုလည်းအထောက်အကူဖြစ်စေတယ်လို့သူကပြောပါတယ်။ဒီကုမ္ပဏီရဲ့အနာဂတ်ခြေလှမ်းကတော့မျိုးတုံးပြောက်ွယ်သွားပြီးဖြစ်တဲ့ Tasmanian ကြားလူသတ္တဝါတွေကိုပြန်ပြီးတော့မွေးဖွားဖို့လည်းရှိပါတယ်ရှင်
။ Netherlands နိုင်ငံက Van Gogh ပြတိုင်မှာ Lego တုံးလေးတွေနဲ့ပကြီးဆရာ Van Gogh ရဲ့နာမည်ကျော်နေကြာပန်းပုံပကြီးကားတစ်ခုကိုဖန်တီးပြသထားပါတယ်။ကဘာကျော် Dutch ပကြီးဆရာရဲ့ထင်ရှားတဲ့လက်ရာတစ်ခုဖြစ်တဲ့ဒီနေကြာပန်း16ခုပါတဲ့ပကြီးကားကို Lego တုံး2600ကျော်နဲ့ဖန်တီးပြသလိုက်တာပါအခုလိုဖန်တီးပြသထားတာကြောင့်ပကြီးဆရာရဲ့လက်ရာနဲ့သူ့အကြောင်းကိုလူပိုသိများလာစေဖို့ရည်ရွယ်တယ်လို့ပြတိုက်မှု Nikkei Baker ကပြောပါတယ် Lego တုံးဒီဇိုင်နာ Stitching Om ကလည်းဗန်ဂိုးပြတိုက်နဲ့အတူပူးရဲဖန်တီးခဲ့တာဖြစ်ပြီးပြတိုက်မှု Baker ကလည်းဝိုင်းကူညီခဲ့ပါတယ်သူ့အတွက်အခက်အခဲဆုံးကရှိပြီးသားလေဂိုတုံးတွေရဲ့အယောင်နဲ့ပကြီးကားတွေကအယောင်ကိုက်ညီမှုရှိအောင်ရွေးချယ်ရတာပဲဖြစ်တယ်လို့ လက်ဂိုရုံးဒီဇိုင်နာဦးမကပြောပါတယ်ထုတ်လုပ်ထားပြီးသားလက်ဂိုရုံးတွေကိုသုံးပြီးဘန်ဂိုးရဲ့နေကြာပန်းပကြီကားကိုဖန်တီးဖို့နိုင်ပေါင်းများစွာလည်းအချိန်ယူခဲ့ရပါတယ်အခုလိုဘန်ဂိုးရဲ့နေကြာပန်းပကြီကားကိုဖန်တီးလိုသူတွေအတွက်လက်ဂိုကုမ္ပဏီအနေနဲ့လည်းသူ့ရဲ့အတုံးလေးတွေကိုရောင်းချပေးနေပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံစီယူဒတ်ဟော်ရက်စ်မြူကအမျိုးသားတူဟာသူ့ရဲ့နှထောင်ပြင်းနေထုတ်ဒေါ့ချ်နီယွန်ကားမှာခလေးဘွားကလူချင်းနေတဲ့အယုတ်မျိုးစုံကိုတက်ဆင်ထားပါတယ်အခုလိုအယုတ်ရာပေါင်းများစွာကိုကားမှာကော်နဲကပ်ပြီးတော့တက်ဆင်ထားတဲ့အတွက်ဟွန်ကာလော့စ်ဖလော်ရက်စ်ကမောင်းသွားတဲ့နေရာတိုင်းမှာလူတွေကလိုက်ကြည့်တာကိုခံခဲ့ရပါတယ်ငငယ်တုန်းကစည်ရဲပြီးတော့သူ့အမေမှာအခုလိုအယုတ်တွေကိုဝယ်ပေးဖို့ပတ်သက်မရှိတဲ့အတွက်မရခဲ့ဘူးလို့ဖလော်ရက်စ်ကပြောပါတယ်ဒါကြောင့်အခုလိုအရွယ်ရောက်တဲ့အချိန်မှာငငယ်တုန်းကသူလိုချင်ခဲ့တဲ့အယုတ်တွေကိုဝယ်ယူစုဆောင်ပြီးတော့ကားမှတက်ဆင်ပြထားတာပါ။သူဟာအမေရိကန်နိုင်ငံတက္ကဆစ်ပြည်နယ်အယ်ပါဆူမြို့မှာစောက်လူကြီးလူသားဖြစ်လုကိုင်ခဲ့ပြီးတော့မက္ကဆီကိုနိုင်ငံဟော်ရက်စ်မြို့ကိုပြန်ပို့ခံရတာပါ။အခုလိုပြန်ပို့ခံရတာကြောင့်အတော်လေးဒုက္ခရောက်ခဲ့ရပြီးတော့အခုလိုအယုတ်တွေဟာမတရားမှုတွေနဲ့ပြည်နေတဲ့သူ့ဘဝအတွေ့ရည်ရွယ်ချက်ပေးတဲ့အရာတစ်ခုလည်းဖြစ်လာပါတယ်။ဒီအယုတ်လေးတွေဟာသူ့အတွက်တော့အခက်ခဲတွေကြာပျော်ရွှင်မှုပေးနေတာဖြစ်ပြီးတော့နောက်ထပ်အယုတ်တွေထပ်ပြီးတော့တက်ဖို့ရှိတယ်လို့လည်း Florissa ပြောပါတယ်ရှင်
။ Check သမရနိုင်ငံကမြို့လေးတစ်မြို့မှာအေးဆက်နေတဲ့အပြင်ဘက်ရေကန်တကန်နဲ့လူပေါင်းထောင်နဲ့ချီပြီးရေဆိုင်ခဲ့ကြပါတယ်။လူပေါင်း2461ယောက်ပါဝင်ခဲ့ပြီးတော့အေးဆက်နေတဲ့ရေကန်ထဲမှာတမနစ်ကြော်ကြာရေစိန်ခဲ့ကြတာပါအခုလိုဆောင်းရသည်မှာလူအများကြီးစုပြီးအပြင်ဘက်မှာရေစိန်နဲ့ကမ္ဘာဆန်ချိန်ကိုလည်းချိုးဖို့မျှော်လင့်ခဲ့ကြပါတယ်ဒီလိုရေစိန်နဲ့အချိန်မှာပြင်ပအပူချိန်က4ဒီဂရီဆယ်စီယပ်စ်လောက်ပဲရှိတာပါအခုလိုဆောင်းရသည်ရေခဲရေစိန်ရေကူးကြတဲ့ဒလေဟာအရှိနဲ့ဥရောပအလဲပိုင်းနိုင်ငံတွေမှာခေတ်စားတဲ့ရိုးရာဒလေတစ်ခုဖြစ်ပြီးလူကျန်းမာရေးအတွက်ကိုခံအားတက်စေပြီးသွေးလည်ပတ်မှုကိုကောင်းစေတယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မမျှစင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင
်။အီရန်ရုရှားနဲ့တရုတ်နိုင်ငံရည်သက်တွေဟာဒီအီရန်ကမ်းရိုးတ်မှာဆေးရလိကျင်းမှုရှိတယ်လို့အီရန်မီဒီယာကဒီကနေ့မတ်လ9ရက်နေ့မှာကြေညာပါတယ်။အမေရိကန်ရဲ့လွှမ်းမိုးမှုကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒီသုံးနိုင်ငံကပူးပေါင်းဆက်ဆံရေးအရှိန်တိုးမြင့်လာတာဖြစ်ပြီးတော့အခုနှစ်ပိုင်းတွေအတွင်းဒီပူးရဲဆေးရလိကျင်းလာတာပါ။အီရန်ရုရှားနဲ့တရုတ်ပူးရဲဆေးရလိကျင်းမှုကိုအီရန်အရှိတောင်ဘက်အိုမန်ပင်လယ်ကွေးကဒီချဘဟာစိတ်ကမ်းမှာမလ17ရက်နေ့ကြာရင်စတင်မှာဖြစ်ပြီးတော့ဆေးရလိကျင်းတဲ့ကာလဘလောက်ကြာမလဲဆိုတာကိုတော့မထုတ်ပြန်ပါဘူး။မြောက်အိန္ဒိယသမုဒ္ဒရာမှာဆေးရလိကျင်းမှာဖြစ်ပြီးတော့ဒေတာတွင်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်မှုဖြစ်တယ်လို့အီရန်တက်စနင်းသတင်းဌာနကကြေညာပါရယ်။အမေရိကန်သမ္မတအိမ်ဘူရိုအပြင်ဘက်မှာလက်နက်ကိုင်တဦးကို Secret Service အမေရိကန်ထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့ပါရယ်။ဒီကနေ့မတ်လ9ရက်တနင်္ဂနွေနေ့အစောပိုင်းပြစ်ခတ်မှုဖြစ်ပြီးတော့မကြခင်မှာပဲ Secret Service ကသတင်းထုတ်ပြန်တာပါ။သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့မနေ့အိမ်ပြီးတော့မှရှိမနေပဲဖလော်ရီဒါပြည်နယ်ကိုရောက်နေတာပါအမေရိကန်ထူးလုံခြုံရေးတပ်ဖွဲ့ Secret Service အကြီးအကဲကတော့ဒီအင်ဒီယားနာကနေ Washington DC ကိုလာတဲ့အသေးခံလှုပ်ချက်လူသူရဲ့ပုံမှန်သဏ္ဍာန်အချက်အလက်တွေကိုဒေတာဆိုင်ရာရဲဌာနကသတင်းပေးပို့ထားတာဖြစ်ပြီးတော့ရရှိထားတဲ့အချက်အလက်နဲ့ကိုက်ညီတဲ့သူကိုအိမ်ပြူရောအနီးမှာ Secret Service တပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့ပြီးတော့ရပ်ထားတဲ့သူ့ရဲ့ကားကိုလည်းတွေ့ရှိခဲ့တယ်လို့ပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာမတ်လ10ရက်တနင်္လာနေ့မှာဆော်ဒီအာရေဗီးယားနိုင်ငံဂျရာမြို့ကိုရောက်ရှိပြီးတော့ဒီရုရှားယူကရိန်းစစ်ပွဲအမြန်ဆုံးအဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်လို့အမေရိကန်နဲ့ဒီယူကရိန်းကြားမှာဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ဂျန်နဲ့Nashwan Kali ဖြစ်ပါတယ်ရှင်ကျမကဆုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တနင်္ဂနွေညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသည်ရှင်
This program has come to you from